တော်ရှာခဏအဲဘာမပြင်းလဲဗမာမြို့ကိုမော်ဆန်တဲ့မြို့တော်ဖြစ်လူတည်များကြပါလေမိနတ်ဖျားလို့အမည်ရတဲ့ဗူကန်တန်ရုပ်ထုကြီးကိုတောင်ကြီးကြီးပေါ်မှာတိဆောက်ထားပြီးကမ္ဘာအကြီးဆုံးတန်ရုပ်ထုကြီးအဖြစ်သတ်မှတ်ခဲ့ကြပါလေဗမာမြို့တော်မှာအခြေပြုတဲ့တန်တမ်လိစက်မှုလုပ်ငန်းတွေဟာအမေရိကန်ပြည်အောင်စုအတွက်မြေထားတန်လန်းတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုထုတ်လုပ်နိုင်တာကြောင့်အရေးပါတဲ့စက်မှုထုတ်လုပ်ရေးဗဟုချက်မှဖြစ်ခဲ့ပါလေအမေရိကန်ပြည်ထောင်စုအတွင်းကအကြီးအမားဆုံးဗန်လုပ်ငန်းကြီးတွေလည်းရောက်ရှိလာခဲ့ပါတယ်။ဒီကမ္ဘာမှာတော့စီးပွားရေးအပြောင်းအလဲတစ်ခုကရိုက်ခတ်လိုက်တဲ့လူမှုပြောင်းလဲရေးဖြစ်စဉ်တွေအကြောင်းကိုဆွေးနွေးကြည့်ကြရအောင်ပါ။ Civil Rights Institute ရဲ့ဤပြဆရာတယောက်လည်းဖြစ်အကြမ်းမဖက်လှုပ်ရှားမှုမှာပါဝင်နေသူတဦးလည်းဖြစ်တဲ့နိုင်ငံရေးသိပ္ပံပညာရှင်တဦးကတော့အခုလိုတုံးသက်ပြခဲ့မှုပါလေ။မော်ဆန်တဲ့မျိုးတော်ဆိုတာပြည်သူတွေရဲ့ဘဝတွေလဲနတ်ဘုံနှစ်နှမ်းမှာနေတယ်လို့မျိုးပေါ်ပါနေဖို့လူတာပေါ့ဗျာ။မိုးချီနေအောင်ထောင်တက်နေတဲ့အဆောင်ကြီးတွေပေါ်မှာရာဇဝတ်မှုတွေနဲ့အသက်ငင်းနေတဲ့အတတ်ပညာမျိုးမဖြစ်ဖို့တော့လူတာပေါ့။ဘာမင်းဆိုတဲ့မျိုးဟာအမေရိကန်ပြည်သူစစ်ပွဲအပြီး1863ကျမှပေါ်ပေါက်လာခဲ့တဲ့မျိုးလေးပါ။အရင်ဆုံးကတော့ဒီနေမီဟာဝါခင်းကြီးတွေနဲ့တမျောတကောလှနေတဲ့ကြီးလက်တစ်ခုဆိုပါတော့။ပြည်သူစစ်ပွဲကြီးပြီးဆုံးတော့ပြည်내ပြည်ဆောင်ရေးလုပ်ငန်းတွေလုပ်ကြတဲ့အခါစိုက်ပျိုးရေးစင်ကနေစက်မှုမျိုးတော်ဖြစ်ဖန်ပြီးဖို့ကြိုးစားခဲ့ကြပါတယ်။ဒီနေ့မိဟာသံမဏိလုပ်ငန်းအတွက်အဓိကလိုအပ်တဲ့ကြောင်မီးသွေးတန်ကြောက်ထုံးကြောက်ပြီးထုံးကားရနေရာလည်းဖြစ်ပါတယ်။ဒါကြောင့်လည်းတန်နစီတီနယ်မှာအခြေစိုက်တဲ့တန်နစီတန်နဲ့ကြောင်မီးသွေးကုမ္ပဏီဟာသူတို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဗာမင်ဟမ်မြို့ထိတိုးချလိုက်ပါလေ။စကူရာစုနှောင်းပိုင်းမှာတော့ဗာမင်ဟမ်မြို့ရဲ့မြေထားလမ်းလန်ဒန်ဆက်သွယ်ရေးနဲ့စက်မှုလုပ်ငန်းတွေကိုဥဆောင်လာတဲ့ကော်ပိုရေးရှင်းကြီးတခုဖြစ်လာခဲ့ပါတယ်။ဒါပေမဲ့ပြဿနာတခုတော့ရှိတယ်ပဲဗျ။ဗာမင်ဟမ်ရဲ့အသွင်ပြောင်းလဲမှုကတံမရီလုပ်ငန်းကြီးတွေကိုပိုင်ဆိုင်ရတဲ့သူတွေကပဲပို့ပြီးအကျိုးများရတာများပါတယ်။ကြောင်မီးသွေးတန်ကြောင်နဲ့ထုံးကြောက်တွင်းတွေမှာအလုတ်လုတ်ကြတဲ့သူတွေကဆအလုတ်သမားတမကဖွဲ့ခွင့်မရှိကြပါဘူး။လိုအပ်ကကနေပါလို့ပါတယ်။နယူးယောက်ချီကာဂိုလိုစက်မှုမြို့တော်တွေမှာတော့အလုတ်သမားတမကတွေကအားကောင်းကြတယ်။ဗမာစက်မှုလုပ်ငန်းပိုင်ရှင်ကြီးတွေကတော့အပြင်ကလာတဲ့စီးပွားရေးသမားတွေရင်းနှီးမြှုပ်နှံမှုတွေကိုတာစီခုခံထားပြီးအလုပ်သမားကိုစိတ်နှိမ်ထားပါတယ်။ဒါကြောင့်လည်းကုန်ကျစရိတ်နည်းတဲ့အတွက်ဈေးကွက်မှာအသာစီးယူပြီးရောင်းချနိုင်ခဲ့ပါတယ်။သူပြောခဲ့တယ်လို့ပါပဲ။ဗမာမျိုးကစက်မှုလုပ်ငန်းရှင်ကြီးတွေနဲ့လူမျိုးကေသုံးလုံးဂိုင်းတွေရဲ့အလုပ်သမားတွေပေါ်ကျုံလူဆက်ဆံမှုအသားရောင်ခွဲခြားမှုတွေကြောင့်1960ကာလတွေမှာတော့လူမှုအခွင့်အရေးတိုက်ပွဲတွေနှိုးချလာခဲ့ပါတော့တယ်။ဘေကလာမော်ဆန်တဲ့မြို့တော်ဖြစ်ရပါလေဗျာ။ဗာမင်ဟမ်မြို့တော်ကိုဘုံမဟံမြို့တော်ဖြစ်လက်ဝဲအမိပေးထားကြတယ်ဗျာ။အင်မတန်ဘုံကွဲခဲ့တဲ့မြို့လေဗျာ။အခုခင်ဗျားမြင်ရတဲ့လမ်းတစ်ဖက်16လမ်းပေါ်ကဘက်သခရစ်စတန်ဖျားရှိခိုးကြောင်ဆိုတာရှင်သန်နေတဲ့သမိုင်းတွေဖြစ်ပါလေ။ကျွန်တော်တို့လူမဲတွေဖျားဝတ်ပြုရာဖျားကြောင်ကိုလည်းလူပြုကေသုံးလုံးဂိုင်းတွေကချိန်ကြိုင်ဘုံတောင်ခွဲကြတယ်။ကလေးလေးယောက်တည်ခဲ့တယ်။လမ်းတစ်ဖက်ကဗန်းညာမှာတွေ့နေရတဲ့ကလေးယောက်ထုတ်လေးတွေကသူတို့ကိုအမတ်တရစောက်ပြီးထားတာပေါ့။ဘုံကွယ်မှုတွေကဖျားကြောင်ပါလေရနေတာမဟုတ်ဘူးနော်။ဒန်းလူအခွင့်ရေးအတွက်ဥဆောင်တိုက်ပွဲဝင်ကြသူတွေရဲ့အိမ်တွေကိုလည်းမီးတင်ရှို့ကြတယ်။ဘုံခွဲတိုက်ခိုက်ကြတယ်။ဘုံခွဲတိုက်ခိုက်မှု46ခုအနည်းဆုံးဖြစ်ပွားခဲ့ပါတယ်။ကျွန်တော်တို့ကလည်းမာတင်လူသားကင်းတို့ရဲ့တောင်ပိုင်းခရစ်ယာန်ခေါင်းဆောင်များညီလာခံကိုကျင်းပပြီးထိတ်တိုက်ရင်ဆိုင်မှုတွေနဲ့အကြမ်းဖက်အုပ်ရှားမှုတွေကိုစတင်ရဖို့ဇော်လိုက်ကြတယ်။ Operation Confrontation ဆိုပါတော့။သူပြောမှာပဲ Civil Rights Institute ရဲ့လမ်းတစ်ဖက်မှာရှိတဲ့ပန်းချံကြီးကိုလမ်းကြည့်မိပါတယ်။ပန်းချံထိပ်မှာ16လမ်းပေါ်ကခရီးယံဖျားကြောင်ကိုဘုံခွဲတိုက်ခိုက်မှုကြောင့်ပေဆုံးခဲ့တဲ့ကလေးတွေလူမှုကွန်ရက်တိုက်ပွဲကိုဖြိုကွဲခဲ့ကြတဲ့ရုပ်ထုပုံကြီးတွေမှာတော့လူပြူရဲတွေကဆက်တနနဲ့လူအုပ်ကိုပြစ်နေတာတွေအမဲလိုက်ခွေးကြီးတွေကိုရှုတိုက်ခိုင်းနေတာတွေအချင်းထောင်တွေမာတင်လူသားကင်းအပါဝင်ခရစ်စတန်ခေါင်းဆောင်၃ယောက်ရဲ့ဆူတောင်းဝတ်ပြုနေမှုတွေကိုသေယုတ်ပေါ်ထားပါတယ်။ဒါပေမဲ့အဲ့ပန်းချံထဲမှာသမိုင်းကိုလေးလာနေသူတွေတိတ်မရှိလာပါဘူး။အိုအင်မယ်တွေကတော့တေသရီလာရောက်တပ်ပုံနဲ့ကြတဲ့အခါသူတို့နားကိုလာပြီးစားတောက်စရာငွေကြေးတွေကိုတောင်းနေကြပါတယ်။တေသရီကလည်းကြောက်လန့်တကြားဖြတ်ခွာသွားလိမ့်ရှိပါတယ်။အဲ့ဒီမြင်ကွင်းကိုကြည့်ပြီးကျွန်တော်မြင်ကိုစူးစိကြည့်မိပါတယ်။တန်းညာဆိုတာလူများအပန်းဖြေတဲ့နေရာလေ။ဝါရှင်တန်ဒီစီမှာရှိတဲ့မာတင်လူသားကင်းရုပ်ထုကြီးပြီးမှဆိုရင်သူ့ရဲ့သမိုင်းဝင်အစိုးမိန်တွေကိုခန်းနာစွာထုဆက်ထားတယ်။ပန်းမင်ကြီးတွေကလည်းလှတယ်လို့ရည်ကန်ကြီးတွေရှုမြောက်ရင်းတွေကလည်းခီးသွားတွေနားကျင်စွာပြောင်းလောက်ထားတယ်။ အခုမြင်နေရတဲ့ဗာမင်းမျိုးကတော့ပြောင်းလဲဖြစ်နေတယ်။ညနေ9နာရီဆိုရင်ပန်းညာလေးမှလူတိတ်နေတယ်။အိုးအိမ်မဲ့တွေအများများပါလေ။လူတွေမလာရဘူး။ပန်းညာလေးကရုပ်ထုတွေဟာနာကျင်မှုသမိုင်းတွေကိုပြောနေတာမှန်ပေမဲ့လူတွေကိုမွန်းကျသွားသေးတယ်။သမိုင်းတွေကိုပြားလိုက်ဖြစ်တတ်တတ်ထားပြီးပန်းညာတွေကိုတော့တက်ကြွလှပတဲ့ရှုမြော်ကင်းတွေအနာဂတ်အတွက်မျှော်လင့်ချက်တွေဖြစ်ပြောင်းပြစ်တာပိုကောင်းမယ်လို့ဆိုမိပါလေ။သူကပြောနေပါလေ။ဒါကြောင့်လေကျွန်တော်တို့တွေတင်ညာကြီးရဲ့အရေးပါမှုကိုပြောနေရတာပေါ့ဗျာ။ကျွန်စနစ်ကနေမြေဖြားခံလာခဲ့တဲ့အလုတ်လက်မဲ့နှုတ်ရာဆွေးမှုတွေချမှာပဲလဲထွက်နေလို့မဖြစ်ဘူးဗျာ။အဲဘာမှပြင်းနေဟာဒုစရိုက်မှုတွေအလုတ်လက်မဲ့ဖြစ်မှုတွေကများတော့လာတယ်လို့ဆိုပါတယ်။သောရရှိမှာနော်။မြို့တော်တွေကတော့မြင်မှားလာတဲ့အဆောက်အဦကြီးတွေနဲ့ပတ်ရပြီးခံနာစွာအသွင်ပြောင်းလဲလာနိုင်ပါလေ။ဒါပေမဲ့လူတွေကလည်းအသွင်ပြောင်းလဲဖို့လိုပါတယ်။လူအဖွဲ့အစည်းဖွံ့ဖြိုးတိုးတက်ဖို့ဆိုတာကတော့အစိုးရတရားအနေနဲ့ပညာရေးနဲ့အလုတ်ကံတွေကိုဖန်ပြီးပြို့လိုပါတယ်။ဆင်းရဲမွဲတေမှုတွေကိုတိုက်ဖြတ်ဖို့လိုပါတယ်။ဒေါ်လာရှင်မြန်မာပြည်သူတွေလည်းတမိုင်းရဲ့စိုးမှုတွေမှလွတ်မြောက်နိုင်ကြပါစေ။မျှော်လင့်ချက်ရှိတဲ့နိုင်ငံတစ်ခုကိုတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။